နော်ဝေးဘီယင်းရဲ့မြန်မာနိုင်ငံခီးစဉ်တွင်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့အတူနိုင်ငံရေးအရာဖိအားပေးမှုကိုချိန်ဝင်ညာရှိညှိပြီးမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးတိုးတက်အောင်ကူညီပေးဖို့နော်ဝေးခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဒီတော့တွင်နော်ဝေးဆက်သွယ်ရေးကုမ္ပဏီ Telenor အနေနဲ့မြန်မာနိုင်ငံမှာခလေးလုံအားအသုံးပြုမှုတွေရှိနေတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုကတင်းလာနေမှာသတင်းထုတ်ပြန်လိုက်ပါတယ်။မိုင်းအင်ဂျင်နိုင်ကအကြောင်းစုကိုတင်ပြမှာပါခင်ဗျာ
။အသက်89နှစ်အရွယ်နော်ဝေးပြည်ဟာဒေါ့နဲ့မိဘယာဆွန်ယာရူဟာတင်းလာနေကနေပြည်တော်ကိုရောက်ရှိလာခဲ့ကြတာပါ။အခုလိုနော်ဝေးပြည်ရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ကိုကြိုဆိုပေမဲ့မြန်မာပြည်ပြင်ပြောင်းလဲရေးနောက်ပြန်ဆုတ်နေတယ်လို့လူခွင့်ရေးအဖွဲ့တွေကဝေဖန်ထားတဲ့ကာလမှာစိုးရိမ်မိကြောင်းနော်ဝေးအခြေစိုက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆောင်နေသူတဦးဖြစ်တဲ့ကိုညူက VOA ကိုပြောပါတယ
်။မြန်မာပြည်နဲ့နော်ဝေးနဲ့ပို့ပြီးတော့ကုန်သွယ်ရေးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေပို့ပြီးအားကောင်းလာစေဖို့အတွက်ဒါမျက်နှာပြတဲ့ဒါအလေပါခီးပဲလို့လည်းကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီခီးစဉ်ကတည်ရှိပြီးသားတွေပေါ့ပမာဒီမှာတည်ရှိပြီးသားဒီရင်းနှီးမြှုပ်နှံမှုတွေကိုဆက်ပြီးတော့ဒါခိုင်မာအောင်နှစ်နိုင်ငံပို့ပြီးတော့ဟိုဆက်ဆံရေးကောင်းဖို့အတွက်ဒါလှုပ်သွားမဲ့တဘောရှိတယ်နော်ဝေးနိုင်ငံနဲ့ဒါကဝမ်းမြောက်စရာပဲကျွန်တော်တို့နဲ့ကြိုးဆိုပါတယ်ဒီကိစ္စတွေကိုလို့တော့ဒါပေမဲ့တစ်ခါမှလည်းဒီဒေါ်အောင်ဆန်းစုကြည်ပြောနေတဲ့တွေ့ဆုံဆွေးနွေးရေး၄ဘွဲ့စာတွေ့ဆုံဆွေးနွေးရေး၆ဘွဲ့စာတွေ့ဆုံဆွေးနွေးရေးတစ်ဖက်ကနေပြီးတော့လွတ်တော်ကနေပြီးတော့ဒီပြည်လက်တဲ့၆ဘွဲ့စာတွေ့ဆုံဆွေးနွေးရေးကိုတော့မှဒီကနေ့အထိရင်းဆိုင်နေတဲ့အစိုးရနဲ့ဘလို့ဆက်ပြီးတော့မြန်မာပြည်ရဲ့ဒီမိုကရေစီဒီတိုးတက်ဖို့ကိစ္စကိုလူခွင့်ရတိုးတက်မှုကိစ္စကိုဘလို့လုံနိုင်မှာလဲဆိုတော့ဆိုတော့ကျွန်တော်တန်လျာအများကြီးရှိတယ်။နော်ဝေးနိုင်ငံကအာနာရှင်ကိုပုံစံတစ်မျိုးနဲ့ကြီးထွားလာအောင်ဗောလေဟိုမြောက်ထိုးပင့်ကောလုံမဲ့အနေထားမျိုးဖြစ်သွားမှာတော့ကျွန်တော်ဆိုရင်လည
်းနော်ဝေးခြေဆိုင်မြန်မာနိုင်ငံသားများအဖွဲ့အစည်းနဲ့လည်းနော်ဝေးပြည်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတဲ့ကိစ္စရပ်တွေကိုနော်ဝေးပြည်နဲ့ဝင်ကြီးချုပ်စီခီးစင်မတိုင်ခင်အိတ်ဖွင့်ပေးစာရေးသားပေးပို့ခဲ့တယ်လို့လည်းဥဆောင်လှုပ်ရှားနေသူကိုမြင့်အေးကပြောပါတယ်
။ဒီနော်ဝေးလိုမျိုးပေါ့လေမြေရှင်နိုင်ငံတစ်ခုကသို့မဟုတ်ရင်ဒီမိုကရေစီအင်မတန်ဟိုအားကောင်းတဲ့နိုင်ငံတစ်ခုကအားပေးမှုရတယ်ဆိုရင်ဒီအစ်အစိုးရလူမှုအပေါ်မှာပို့ပြီးတော့ဖိနှိပ်မလားဆိုတဲ့စိုးရိမ်မှုလည်းကျွန်တော်တို့ကရှိတယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့နော်ဝေးပြင်သွားတဲ့အခါမှာသူ့ခီးစဉ်နဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့သွားတော့ကျွန်တော်ပြောခဲ့တဲ့အချက်တွေကိုလစ်လို့မရှိဘဲနဲ့ကျင့်ဝင်တဲ့ညီတဲ့ဟိုနောက်ပြီးတော့လူအများပေါ့အထူးသဖြင့်တိုင်းရင်းသားနေပြည်တော်တွေမှာအပါဝင်ပေါ့ဂျင်းနီမြို့နာမှုတွေလုတ်ပါဆိုတဲ့တိုက်တွန်းမှုပြောတဲ့ကျွန်တော်ကြေညာချက်တစ်ခုကိုထုတ်ပြီးတော့ကျွန်တော်ဒီအစိုးရနဲ့နော်ဝေးပြင်ကိုကျွန်တော်ပေးပို့တာဖြစ်ပါတယ
်။တင်းင်းလာနေကတော့ Save the Children ရဲ့နော်ဝေးဌာနခွဲကနေမြန်မာနိုင်ငံမှာယင်းနီမြုပ်နှံမှုလုတ်ကင်နေတဲ့နော်ဝေးဆက်သွယ်ရေးကုမ္ပဏီ Telenor ကတဆင့်ငှားရမ်းထားတဲ့ contractor အနေနဲ့အသက်18နှစ်အောက်ကလေးလူသားအသုံးပြုမှုရှိတယ်ဆိုပြီးသတင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။နော်ဝေးစီးပွားရေးကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်ရမှာနိုင်ငံတကာစံနှုန်းတွေကိုစံပြအနေနဲ့လှုပ်ဆောင်တင်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်စီးပွားရေးအကြောင်းပြပြီးလူခွင့်ရေးကျင့်ဝတ်တိက္ခာတွေကိုမလျှော့ချတင်ဘူးဆိုပြီးရေးသားထားပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့နော်ဝေးပြည်နယ်မိဘများဟာဒီကနေ့မှအဲ့ဒီနော်ဝေးဆက်သွယ်ရေးကုမ္ပဏီ Telenor ရဲ့ရန်ကုန်ရုံးကိုတွားရောက်ကြည့်ရှုမှဖြစ်တယ်လို့မြန်မာနဲ့နော်ဝေးစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းနေ့လယ်စာတူဆဖို့ရှိပါတယ်။နော်ဝေးအခြေစိုက် Norway's Burma Committee ကတော့နော်ဝေးစီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံဖို့နော်ဝေးအစိုးရရဲ့အားပေးကူညီရာတွေဟာအရေးကြီးတဲ့မြမပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအလေးမထားတဲ့အခြေအနေမျိုးရောက်သွားမှာကိုစိုးရိမ်မိကြောင်းသတင်းမီဒီယာတွေကတနင်္လာနေ့ကပြောဆိုခဲ့ပါဗျ။နေပြည်တော်ကိုရောက်လာတဲ့နော်ဝေးပြည်နယ်မိဖုရားဟာတမရဦးသိန်းစိန်နဲ့တနင်္လာနေ့မှာတွေ့ဆုံခဲ့တယ်လို့ပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရွှေမန်းနဲ့လည်းလွှတ်တော်မှာတွားရောက်တွေ့ဆုံခဲ့ပါဗျ။ဒါ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်နဲ့လည်းတည်တံ့တွေ့ဆုံခဲ့တာပါ။ဒီကနေ့မှာတော့ရန်ကုန်တက္ကသိုလ်ကိုတွားရောက်ကြည့်ရှုမှာဖြစ်ပြီးစင်ရတုခမ်းမဆောင်မှာလူမှုအခြေပြုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါရဲ့ရှင်။